တောင်အာဖရိကနိုင်ငံဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေနှုတ်ထွက်မယ်လို့ပြောဆိုလိုက်ပါတယ်။သမ္မတဆီရယ်ရာမာဖိုဆာကတောင်အာဖရိကကိုအလဲရောက်နေတဲ့ဖင်လန်နိုင်ငံသမ္မတဆော်လီနီနီစတိုနဲ့အတူပူရဲသတင်းစာရှင်းလင်းပွဲမှာအခုလိုမှတ်ချက်ပြုပြောတာဖြစ်ပါတယ်။ ICC ကဖန်ဝရထုတ်ထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်တယောက်ဒီနေ့နှောင်းပိုင်းတဲမှာတောင်အာဖရိကကိုလာနိုင်ပွဲရှိတဲ့အခြေအနေမှာပဲအခုလိုတောင်အာဖရိကကောင်းဆောင်ကပြောဆိုတာဖြစ်ပါတယ်။ICC အနေနဲ့တချို့နိုင်ငံတွေအပေါ်မမျှမတဆက်ဆံနေတယ်လို့လက်ရှိတောင်အာဖရိကအနာရပါတီဖြစ်တဲ့အာဖရိကအမျိုးသားကွန်ဂရက်ပါတီ ANC ခေါင်းဆောင်ပိုင်းကဟိုအရင်ကတည်းကခန်းစားခဲ့ရတာလို့ရာမာဖိုဆာကပြောပါတယ်။ဒီလိုမမျှတတဲ့ဆက်ဆံမှုကိစ္စကိုမှန်မှန်ကန်ကန်ဆွေးနွေးစီခြင်းပြီးဒီတော့တွင်းမှာတော့နှုတ်ထွက်တင်တယ်လို့ဆုံးဖြတ်ထားပြီးဖြစ်ကြောင်းရှေ့ဆက်ဆောင်ရွက်ဖို့ရှိတယ်လို့လည်းပြောပါတယ်။မမျှတတဲ့ဆက်ဆံရေးဆိုရကအာဖရိကခေါင်းဆောင်အများပြားကိုနယ်သာလန်ဒီဟိတ်တရားရုံးရှေ့မှာဆင့်ခေါ်တရားစွဲဆိုပူတာကိုရည်ညွှန်းပွဲရှိပါတယ်။လက်ရှိမှာတော့ ICC ကယူကရိန်းနိုင်ငံမှာရုရှားတပ်တွေစစ်ရာဇဝတ်မှုကျူးလွန်နေတယ်လို့ဆိုတဲ့စွပ်စွဲချက်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဖမ်းဝရထုတ်ထားတာပါ။ရုရှားလက်ပါဝင်တဲ့ BRICS လို့ခေါ်တဲ့ထွန်းတစ္ဆာစီးပွားရေးအင်အားကြီးနိုင်ငံများအစည်းအဝေးကိုတောင်အာဖရိကကအင်ရှင်အဖြစ်လာမယ့်ဩဂုတ်လတည်းမှာလက်ခံကျင့်ပဖို့ရှိတာမှာရုရှားသမ္မတပူတင်ကိုလည်းဖိတ်ထားတာဖြစ်ပါတယ်။အဲ့ဒီအချိန်ထိ ICC အဖွဲ့ဝင်နိုင်ငံအဖြစ်လက်မှတ်ရေးထိုးထားတယ်ဆိုရင်တော့ရုရှားသမ္မတပူတင်အစည်းအဝေးလာတက်ခဲ့ရင်တောင်အာဖရိကနိုင်ငံကသူ့ကိုဖမ်းဆီးဖို့တာဝန်ရှိတာဖြစ်ပါတယ်ရှင်။